မြန်မာနိုင်ငံမှာစစ်ကောင်စီကအာဏာသိမ်းတာကိုစန့်ကျင်ကန့်ကွက်တာကိုပုံစံမျိုးစုံနဲ့ပြုလုပ်နေကြပါတယ်စစ်ကောင်စီဘက်ကလည်းဆန္ဒပြပွဲတွေကိုစစ်မြေမြင့်တုံးလက်နက်တွေတုံးပြီးဖြိုခွင်းနေပါတယ်ဖမ်းဆီးအရေးယူတာတွေမှာလည်းတည်ထန်ထိချမှတ်လာတာတွေ့ရပါတယ်ဒါဟာမာရှယ်လောစစ်အုပ်ချုပ်ရေးထုတ်ပြန်ထားတာကြောင့်လို့ဆိုပါတယ်ပြီးခဲ့တဲ့အပတ်တွင်မြောက်ဥက္ကလပကလူငယ်19ဦးကိုတည်ထန်ပေးခဲ့တာမှာလည်း2ဦးကိုသာစစ်ခုံရုံးတင်ခဲ့ပြီး18ဦးဟာမျက်ကွယ်မှာအမိန့်ချမှတ်ခဲ့တာပါလူအခွင့်ရေးရှင်နေဦးမင်းဝင်ဦးကတော့ဥပဒေနဲ့အညီမဟုတ်ဘူးလို့ဆိုပါတယ
်ဘာမှခုခံချေပေါခွင့်မရှိတဲ့တရားရုံးဖြစ်တဲ့အတွက်ဒါဥပဒေအရကြည့်မယ်ဆိုလို့ရှိရင်တော့ဥပဒေနဲ့မကန့်ညီတဲ့စစ်ဆေးရှင်မှုဖြစ်တယ်လို့ပဲကျွန်တော်ကတော့ပြောချင်ပါတယ်ခင်ဗျဒီလိုမျက်ကွယ်ကနေပဲပေးတာပဲဖြစ်ဖြစ်ပေါ့ဒီဘယ်လိုပဲဖြစ်ဖြစ်ပေါ့ဒီလိုမျိုးဥပဒေအရစစ်ဆေးတည်ရန်ကြတဲ့အမှုဖြစ်တယ်ဆိုလို့ရှိရင်တော့ဥပဒေနဲ့ညီခုခံချေပေါခွင့်ပေးရမယ်ဥပဒေနဲ့ညီရှေ့နေရှေ့ရတဲ့လိုက်ပါဆောင်ခွင့်ပြုရမှာဖြစ်တယ်။အခုတော့စစ်ခုံရုံကနေပြီးတဲ့အတွက်ဘာမှခုခံချေပါခွင့်မရှိဘဲနဲ့ပြင်မဲ့တဲ့ပြည်သူတွေအနေနဲ့အခုလိုမျိုးမတရားဆွဆွခံပြီးတည်ရန်ပေးကြတာတော့ဥပဒေနဲ့လုံးဝမညီညွတ်ဘူးလို့ပဲကျွန်တော်ကတော့ပြောချင်ပါတယ်။
တည်ရန်အမိန့်ဆိုတာဟာမြမတရားစီရင်ရေးမှာရှိခဲ့ပေမဲ့လူငယ်တဲ့နှစ်ပေါင်း40လောက်ကလေးကတရားရုံးတွေမှာအမိန့်မချဘဲနေခဲ့တာပါ။အခုမှဒီအမိန့်ကိုပြန်သုံးလာတာဟာဆန္ဒပြသူတွေကြောက်သွားအောင်ချောက်လိုက်တာဖြစ်တယ်လို့တရားလွှတ်တော်ရှေ့နေဦးကြည်မြင့်ကပြောပါတယ်
။တက္ကူရောက်ကိုတည်ရန်ချပလိုက်တာကသူကအားပေးတဲ့လူတွေပါတော့တော်ပြီးတော့ဘာမှဆစ်ဆစ်ချင်းမရှိတော့ဘူး။တရင်လိုပဲကပြင်ပြကျက်ပေါ်ပါပဲ။သူကချပလိုက်တာပေါ့ဗျာ။အဲ့တော့ဥပဒေနဲ့တော့ပြင်ကြီးမလဲ။အဲဒီလိုတည်ရန်ချနေတာလေးလား။တောက်ယူအောင်ပေါ့ဗျာ။ထောက်ထား
ဘူးကုစုယာနဲ့ချီတဲ့အမှုပညာရှင်တွေကိုဖမ်းဝန်းထုတ်ထားတာအိမ်တွေဝင်ရောက်ဖမ်းဆီးတာစီဒီအမ်ဝန်ထမ်းတွေကိုဝန်ထမ်းအင်အားတွေကဆင့်ခိုင်းတာချင်းကျောက်ဖမ်းဆီးနေတာတွေဟာလွတ်လပ်စွာရတ္တိပိုင်ခွင့်နဲ့လွတ်လပ်စွာအသက်မွေးပိုင်ခွင့်တွေကိုအတိအလင်းချိုးဖောက်နေတာဖြစ်တယ်လို့လူခွင့်ရေးသမားတွေကပြောပါတယ်လူခွင့်ရေးချိုးဖောက်ခံမှုဥပမာတစ်ခုကတော့ဧပြီလ9ရက်နေ့ကဘကိုးမြို့ကဆန္ဒပြပွဲမှာတနပ်ပစ်ခံလို့တေဆုံးသူတွေရဲ့အလောင်းကိုစစ်တပ်ကတိမ်းသွားပြီးရင်ခွဲရုံကနေမိသားစုကအလောင်းပြန်ယူရင်ငွေကျပ်3,200ကိုစစ်တပ်ကပေးနေရတယ်လို့လူမှုအကူအညီပေးသူတူကပြောပါတယ
်ကျွန်တော်တို့အဲ့ဒီအလောင်းသွားထုတ်ရတယ်ဆိုတာကဘယ်လိုတွေကဘယ်လိုတွေပြင်မှာသွားထုတ်ရတယ်ဆိုတော့ကျွန်တော်တို့ဒီရင်ခွဲရုံမှာထုတ်ရပါတယ်ဘယ်လိုရင်မှာထုတ်ရပါတယ်ဒါပေမဲ့ဘာဖြစ်နေလဲဆိုတော့လက်ရှိလောလောဆယ်မှာကသူတို့ဒီအလောင်းဟုတ်မဟုတ်ပေါ့နော်မိသားစုကလာကြည့်လို့သူကသူအလိုပြုတ်ပေးရမှာဆိုရှင်တော့ပစံတော့ပေးရဘူးဒါပေမဲ့အလောင်းကိုအင်ဂျင်တယ်ပြီးတော့မှပေါ့နော်ဟိုကျွန်တော်ဒီသားကြီးကပြီးတဲ့နှစ်ချိုးမှာဆိုရှင်တော့ပစံတစ်သိန်းတောင်းပေးရပါတယ်ခင်ဗျာအဲဒီစစ်တပ်ကတောင်းတာပ
ါဒီအဖြစ်မျိုးတွေတွေမကမြန်မာတနိုင်ငံလုံးကမြို့တိုင်းလူလူမှာရင်ဆိုင်နေရတာကရဲနဲ့စစ်တပ်ဟာသူတို့သတင်းအရရှာဖွေခြင်းနဲ့အိမ်ကိုဝရမ်းမှာပါပဲအိမ်တကားတွေကိုအတင်းပြက်ဝင်ရောက်တာငွေနဲ့အဖိုးတန်ပစ္စည်းတွေကိုယူသွားတာလမ်းမှာတယ်လီဖုန်းတွေကိုစစ်ဆေးပြီးဘာမှမတွေ့လဲတင်းစီသွားတာတွေပြုလုပ်နေတာပါဒီပုံစံတွေဟာမြန်မာတိုင်းနိုင်ငံလုံးကိုရာဇဝတ်သားတွေလိုစောင့်ကြည့်နေတဲ့အခြေအနေဖြစ်ပြီးမကြေးခွဲခံရတာရန်ကားခံရတာတွေကိုဘသူ့ကိုတိုင်ရမ်းမသိတဲ့အခြေအနေကိုရောက်နေပါတယ
်ပြုံးဆိုင်ရာဥတွေရပြောမယ်ဆိုလို့ရှိရင်မတရားရယူခြင်းမတရားသိမ်းဆည်းခြင်းလူကိုခုခံပိုင်ခွင့်ပစ္စည်းကိုခုခံခံပိုင်ခွင့်ဘာမှမရတဲ့ဘဲနဲ့ပြည်သူတွေအနေနဲ့အခွင့်အရေးတွေဆုံးရှုံးနေတယ်လို့ပဲကျွန်တော်ကတော့မြင်ပါတယ်ခင်ဗျာဒီလိုလှုပ်ဆောင်တဲ့ဥစ္စာကဥပဒေမဲ့လိုရဖြစ်ပြီးတော့ဘယ်ဥမတိုင်တရားမရှိဘဲနဲ့ကိုကိုရမဲ့ဖြစ်နေတယ်ဆိုတဲ့အခြေအနေမျိုးရောက်နေတယ်ဆိုတော့လည်းကျွန်တော်တွေ့ရတယ်ဒါဟာလူသားတိုင်းရဲ့အသက်ရှင်ရပ်တည်ပိုင်ခွင့်လူလက်စွာနေထိုင်ပိုင်ခွင့်လူလက်စွာရွှေ့ပြောင်းသွားလာခွင့်စတဲ့ကိစ္စရပ်တည်ပုံမှာအလုံးချိုးဖောက်ပြီးတော့ကျူးလွန်နေတဲ့လူရပ်တည်ပဲဖြစ်တယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ်
အခုဆိုအာနာသိန်းနာရက်ပေါင်း80ကျော်ခဲ့ပါပြီပြီးခဲ့တဲ့ရက်ပေါင်း80အတွင်းလူပေါင်း900ကျော်တနက်ကြီးသင့်တည်ဆုံးခဲ့ရပြီးလူပေါင်း3000ကျော်လဲပုံမှန်မျိုးစုံတက်အဖမ်းခံနေရပါတယ်ရဲနဲ့စစ်သားတွေနေရာတကာမှာရှိနေကြပေမဲ့လုံခြုံမှုကမရှိဖြစ်နေပါတယ်ဒါပေမဲ့ညာတိုင်းတံပုံးတီးတံတော့ကြားနေရစေပါ